This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆေးရနာရှင်ဘီရူအနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဒီဇင်ဘာလ4ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ Radio NUG ရဲ့စီးရီးသတင်းကောင်းလို့ချက်ကိုမျိုးဦးအလင်ကမှဖတ်ကြားတင်ပြမှာဖြစ်ပါရဲ့ရှင
်2024ခုနှစ်ဒီဇင်ဘာလ4ရက်နေ့မနက်ခင်းစီးရီးသတင်းကောင်းလို့ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်ပြည်တွင်းစီးရီးပြည်ပကကိုနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းလိုကြောင်းကိုကန်တက် MNDAA ကထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်ပြည်တွင်းစီရေးပြည်ပကများကိုနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းနိုင်ရန်နဲ့ဒေတာတွင်ငြိမ်းချမ်းရေးကိုလက်တွေ့ကျကျဖော်ဆောင်နိုင်ရန်အတွက်တွေးဆောင်ဆွေးနွေးဖို့လိုလားကြောင်းအချက်၅ချက်ပါထုတ်ပြန်ချက်တစ်စောင်ကို MNDJP MNDAA တို့ကဒီဇင်ဘာ3ရက်နေ့ညမှာထုတ်ပြန်လာပါတယ်အဆိုပါထုတ်ပြန်ချက်ထဲမှာ MNDAA အနေဖြင့်နိုင်ငံအသစ်ထူထောင်ခြင်းမဟုတ်ပဲစစ်မှန်သောကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကိုတောင်းဆိုခြင်းဖြစ်ကြောင်းရောက်ရာနေရာကနေအပြစ်ရမှာဖြစ်ပြီးတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆေးမှုနဲ့လာရှိုးအပါအဝင်သက်ဆိုင်ရာကိစ္စတွေကိုတွေးဆဆွေးနွေးအဖြေရှာလိုကြောင်းဖော်ပြထားပါတယ်ဒါအပြင်စစ်ကောင်စီဘက်ကလည်းမြန်မာနိုင်ငံအနှံ့မှာပေါ်ဆောင်နေတဲ့မြေပြင်နဲ့ဝေဟင်ထိုးစစ်များကိုရပ်တန့်ပေးရမယ်လို့တောင်းဆိုထားပါတယ်။ MNDAA ဘက်မှအစိမ့်မြင့်ကိုယ်စားလှယ်အဖွဲ့ကိုဆေးလွတ်သွားမှာဖြစ်ပြီးသဘောထားကွဲလဲမှုများနဲ့ပြည်ပခါများကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းနိုင်ဖို့မျှော်လင့်ကြောင်းနိုင်ငံရေးနည်းလမ်းကိုအားပေးထောက်ခံတော့လေမိမိကိုယ်ကိုခုပိုင်권ကိုဆက်လက်ဆွဲကင်သွားမှာဖြစ်ကြောင်းစတဲ့အချက်တွေပါဝင်ပါတယ်။စစ်ဘေးဒုက္ခကိုပြင်းထန်စွာခံစားနေရတဲ့အပြစ်မဲ့ပြည်သူတွေကိုငဲ့ညာထောက်ထားရန်တရုတ်မြန်မာနယ်စပ်တီငိန်အေဂျင့်ရီကိုထိမ့်သိမ့်ရန်ပြည်တွင်းစေပရိပကကိုနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းနိုင်ရန်နဲ့ဒေတာအတွင်းငိန်ချမ်းရီကိုလက်တွေ့ကျကျဖော်ဆောင်နိုင်ရန်အတွက်အခုလိုသဘောထားထုတ်ပြန်ခဲ့တာလို့ MNDAA ကဖော်ပြထားပါတယ်ခင်ဗျာအလုတ်သမားတူကိုဖိနှိပ်နေတဲ့တရုတ်ပိုင်ဆက်ရုံနှစ်ခုကိုသတိပေးဖောက်ခွဲမြမတော်လိုင်းအင်အားစုများကိုထပ်မံချင်းချောက်လင်းတရုတ်လုပ်ငန်းစုများကိုအရေးယူမယ်ဆိုတဲ့သတင်းကိုတင်ပြပေးကြပါမယ်ဒီဇင်ဘာလ2ရက်နေ့ညဦးပိုင်း9နာရီချိန်ခန့်မှာစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတဲ့မြန်မာအလို့သမားများအပေါ်မှာဖိနှိပ်နေတဲ့ရန်ကုန်တိုင်းလှန်တာယာမြို့နယ်ရှိတရုတ်ပိုင်ထွန်းတန်းဝင်းဖနက်ဆက်ရုံနဲ့ရွှေပြည်သာမြို့နယ်တာဓုကန်ဆက်မှုဆောင်ရှိတရုတ်ပိုင်ပေါင်ချိန်ဆက်ရုံတို့အားတတိပေးတဲ့အနေနဲ့လူထိခိုက်မှုနဲ့ဘုံမျိုးစားကိုအုံပြရ၍တိုက်ခိုက်ခဲ့ကြောင်း The Grand Onsung TGU မှသတင်းထုတ်ပြန်ထားပါတယ်အလုသမားများပေါ်ခေါင်းပုံဖျက်နှိပ်ခြင်းစစ်ကောင်စီနဲ့ပူးပေါင်း၍လူခွင့်ရေးများချိုးဖောက်နေခြင်းအာဏာသိမ်းစစ်ကောင်စီအားထောက်ပံ့နေခြင်းတို့ကိုရက်တန်းကရရန်လူထုကိုမျက်နှာမူ၍သတိပေးဖောက်ခွဲခဲ့ခြင်းဖြစ်ပြီးထပ်မံကျူးလွန်မှာကယခုကဲ့သို့သတိပေးနေမည်မဟုတ်ဘဲစစ်တပ်နဲ့ပူးပေါင်းပြီးအလုသမားတို့ကိုဖိနှိပ်နေသောမည်သူကိုမဆိုပြစ်မှတ်ထားပြီးပြင်းအားမြင့်မိုင်းများနဲ့ထိထိရောက်ရောက်အရေးယူတိုက်ခိုက်သွားမယ်လို့ဖော်ပြထားပါသည်ထိုနေ့တရုတ်အစိုးရအနေနဲ့မြမတော်လိုင်းအင်အားစုများကိုထပ်မံဖိနှိပ်ချင်းချောက်ပါကစစ်တပ်နဲ့ပူးပေါင်းနေတဲ့တရုတ်လုပ်ငန်းစုများကိုမှတ်သားထားပြီးလိုအပ်သလိုအရေးယူသွားမည်ဖြစ်ပါကြောင်းတတိပေးထုတ်ပြန်ထားတယ်လို့သိရှိရပါတယ်ခင်ဗျာ ရှိပြည်သားမျိုးနယ်ကရဲမှုမုံညိုရဲ့အိမ်ကိုအဝေးထိန်းမိုင်းနဲ့တိုက်ခိုက်ခဲ့တဲ့တဲ့ရင်းကိုတင်ပြပေးကြပါရစေ။ရန်ကုန်တိုင်းရှိပြည်သားမျိုးနယ်73ရပ်ကွက်မှာနေထိုင်တဲ့စစ်ကောင်စီလက်အောက်ခံရဲမှုမုံညိုရဲ့နေအိမ်ကိုပြင်းအားမြင့်အဝေးထိန်းမိုင်းနဲ့ထိရောက်စွာတိုက်ခိုက်ခဲ့တယ်လို့ The Grand Anson TGU အဖွဲ့ကသတင်းထုတ်ပြန်ထားပါရစေ။ဒီဇင်ဘာလ2ရက်နေ့မနက် 6:40 မိနစ်ခန့်ကရဲမှုမုံညိုနယ်အပေါင်းပါများနေအိမ်မှာရှိနေတဲ့အချိန်မှာဖောက်ကွဲတိုက်ခိုက်ခဲ့တယ်လို့ဆိုပါရစေ။တိုက်ခိုက်မှုတွင်ရဲမှုရဲ့ Honda Fit ကားမှာမီးလောင်ကျွမ်းခဲ့ကြောင်းမျက်မြင်တွေ့ရှိခဲ့ရပြီးနောက်ဆက်တွဲထိခိုက်မှုများအားစုံစမ်းနေစေဖြစ်ကြောင်းဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကို The Grand Anson TGU နဲ့အတူ Black Tiger UG တင်းတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ဖဲခုံမြို့နယ်နောက်ချမ်းကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာ73နှစ်အရွယ်ကလေးတူးတင်ဆုံးခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးကြပါမယ်။ကင်းနီပြည်နယ်ဖဲခုံမြို့အနောက်ချမ်းကဆိုင်ခွန်ရှမ်းကျွာအနီးကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အသက်73နှစ်အရွယ်နွားကြောင်သားကလေးငယ်တူးတင်ဆုံးခဲ့တယ်လို့ Granny People's Voice ကဖော်ပြထားပါတယ်။ဒီဇင်ဘာလ3ရက်နေ့မနက်3နာရီဝန်းကျင်မှာဆိုင်ခွန်ကျွာအနီးကိုစစ်ကောင်စီကလေးကြောင်ကနေဘုံအလုံး40နီးပါးကျဲချတိုက်ခိုက်ခဲ့ခြင်းဖြစ်ပါတယ်။ဘုံကျဲတိုက်ခိုက်မှုတွင်မှာအသက်73နှစ်အရွယ်အရက်သားကလေးငယ်တဦးသေဆုံးခဲ့ပြီး၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကလည်းဖဲခုံမြို့နယ်ရှေ့ဘက်ချမ်းကကုန်းဘောကြီးရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးများပစ်ခတ်ခဲ့တဲ့အတွက်ကြောင့်တလားသားအရွယ်နဲ့တနှစ်သားအရွယ်ကလေးငယ်2ဦးအပါအဝင်အရက်သား6ဦးသေဆုံးခဲ့ပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။မြောက်ခင်ရန်ပြူစစ်ကြောင်းကပြစ်ခတ်ခဲ့တဲ့လက်နက်ကြီးထိမှန်ပြီးပြည်သူတဦးတေဆုံးခဲ့တဲ့တဲ့ရင်းကိုတင်ပြပေးကြပါမယ်။မကွေးတိုင်းဂံကောမြို့နယ်မြောက်ခင်ရန်ကျွာမှာထွက်လာတဲ့ပြူစောတိစစ်ကြောင်းကပြစ်ခတ်ခဲ့တဲ့လက်နက်ကြီးကြီးထိမှန်ခဲ့တဲ့အတွက်ကြောင့်အမျိုးသားတဦးတေဆုံးခဲ့တယ်လို့ရောအလင်းတိုင်းကဖော်ပြထားပါတယ်။တေဆုံးခဲ့သူမှာတောင်ခင်ရန်ကျွာကအသက်80အရွယ်အမျိုးသားတဦးဖြစ်ပြီးဒီဇင်ဘာလ3ရက်နေ့မနက်9နာရီခန့်မှာမြောက်ခင်ရန်ကထွက်လာတဲ့ပြူစောတိပူပေါင်းစစ်ကြောင်းကပြစ်ခတ်ခဲ့ခြင်းဖြစ်ပါတယ်။အဆိုပါပြူစစ်ကြောင်းဟာအင်အား200ကျော်ပါဝင်ပြီးသခိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းလေကြီးဝင်းဝါကျော်ပြုတ်ကျန်းသားရွာတွေကပြူစောတိတွေပါဝင်တယ်လို့သိရှိရပါတယ်။အဆိုပါပြူစစ်ကြောင်းဟာတောင်ခင်ရန်ရွာကိုဦးတည်ပြီးလက်နက်ကြီးများနဲ့ဒရက်ဆက်ပစ်ခတ်ကာစစ်ကြောင်းနှစ်ကြောင်းခွဲပြီးအာရှလမ်းမကြီးအတိုင်းထွက်လာတယ်လို့ဆိုပါတယ်။ပြူစစ်ကြောင်းဟာတောင်ခင်ရန်ကျွာဘက်ထိရောက်ရှိလာနိုင်တာကြောင့်အာရှလမ်းမကြီးနဲ့အနီးအနားဝန်းကျင်ကျွာများကပြည်သူများအနေနဲ့ကြိုတင်သတိထားနေထိုင်ကြဖို့ကိုလည်းသတိပေးထားပါရခင်ဗျာ။နထိုးကြီးမြို့နယ်နဘဲမြေရွာရှိကိုရီးယားဘာသာစကားသင်တန်းကျောင်းကိုလေကျောင်းဖြင့်တိုက်ခိုက်ခဲ့ရာသင်တန်းသား2ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ဒီဇင်ဘာလ2ရက်နေ့ညနေ4နာရီခွဲခန့်ကနထိုးကြီးမြို့နယ်နဘဲကျွာရှိကိုရီးယားဘာသာစကားသင်တန်းကျောင်းကိုဘုံကျဲတိုက်ခိုက်ခဲ့ရာကျောင်းတစ်ခုလုံးပျက်စီးခဲ့ပြီးသင်တန်းသား2ဦးပွဲချင်းပြီးသေဆုံးခဲ့ကြောင်းနထိုးကြီးသတင်းစုံမှသိရှိရပါတယ်။သေဆုံးခဲ့တဲ့ကျောင်းသား2ဦးမှာပြုံးလင်ဘက်မှဖြစ်ပြီးနောက်ကျောင်းသား2ဦးမှာညင်းမှုဘက်မှဖြစ်ကာကျောင်းသား2ဦးတင်ပါပုံစထိမှန်လို့မန္တလေးမှာအရေးပေါ်စေကူတာနေရတယ်လို့သိရှိရပါတယ်။နဘဲမြစ်ကြီးရွာဟာနထိုးကြီးမြို့ရဲ့အရှေ့မြောက်ဘက်မှာတည်ရှိပြီးအောက်တိုဘာလ3ရက်နေ့ကလည်းလေကြောင်းတိုက်ခိုက်ခံရကရွာကံအမျိုးသားနှုတ်တည်ဆုံးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။နတ်တလင်းစီစံကုန်းရွာမှာစစ်ကောင်စီလက်နက်ကြီးကြောင်းအမျိုးသမီးတဦးတည်ဆုံးပြီး10ဦးဒဏ်ရာရရှိခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးကြပါမယ်။ပဲခူးတိုင်းနတ်တလင်းမြို့နယ်စီစံကုန်းရွာမှာစစ်ကောင်စီလက်နက်ကြီးကြောင်းအမျိုးသမီးတဦးတေဆုံးခဲ့ပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့တာယာဝတီခရိုင်အမှတ်1တရင်3801တက်ခွဲ2 Phoenix PDF ကတရင်ထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ2ရက်နေ့မွန်းလွဲ12နာရီခန့်မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစီစံကုန်းကြီးရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးများနဲ့ရန်တမ်းပစ်ခတ်ခဲ့ခြင်းဖြစ်ပါတယ်။အဆိုပါလက်နက်ကြီးများကြားရောက်ပောက်ကွဲမှုကြောင့်ကြီးရွာနီးအမျိုးသမီးတဦးတေဆုံးခဲ့ပြီးအရက်သား10ဦးထိခိုက်ဒဏ်ရာရှိခဲ့ကဒဏ်ရာပြင်းထန်သူများလည်းပါဝင်တယ်လို့သိရှိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စရေးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ပါပါ
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ရန်တိုင်းမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်။ဗီဒီယိုအန်ယူဂျီသတင်းစီများမင်္ဂလာပါခင်ဗျာ။ကိုချင်အောင်ပြီး2024ခုနှစ်ဒီဇင်ဘာလ4ရက်နေ့ဗီဒီယိုအန်ယူဂျီမနက်ခင်းပြည်တွင်းသတင်းများကိုကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ ပထမဆုံးတင်ဆက်ပေးမယ့်ပြည်တွင်သတင်းကတော့တော်လိုင်းအလုပ်တွေကိုပြက်ပြက်သားသားနဲ့ခွန်ပြားအပြည့်လုံးမှသာတိုင်းပြည်နယ်လူထုကိုဆေးအာဏာရှင်စနစ်ဆိုးကနေကယ်ထုတ်နိုင်မယ်လို့ယာယီသမ္မတဒေါ်လာရှိလာပြောကြားတဲ့သတင်းပဲဖြစ်ပါတယ်။တော်လိုင်းအလုပ်တွေကိုပြက်ပြက်သားသားနဲ့ခွန်ပြားအပြည့်လုံးမှသာတိုင်းပြည်နယ်လူထုကိုဆေးအာဏာရှင်စနစ်ဆိုးကနေကယ်ထုတ်နိုင်မယ်လို့ဒီဇင်ဘာလ3ရက်အစိုးရအဖွဲ့အစည်းအဝေးမှာယာယီသမ္မတဒေါ်လာရှိလာကပြောကြားခဲ့ပါတယ်။မြူသားညညွေဆိုရပေါ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းကြီးတွေနဲ့မြို့သူလူထုတရလုံးကယုံကြည်မျှော်လင့်ချက်တွေများစွာရှိကြပါတယ်။ဒီမျှော်လင့်ချက်တွေယုံကြည်မှုတွေကိုကျွန်တော်တို့ကရိုက်ချိုးလို့မရဘူး။ကျွန်တော်တို့ဟာလက်ရှိຫນွေဥတော်လိုင်းရေးကိုဘလောက်ခံယူချက်ခိုင်ခိုင်မာမာနဲ့အနံ့ထားကြောင်းလက်တွေပြသဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့တင်းပြချက်ပြဆက်လက်ရှောက်လှမ်းရမယ့်အချိန်ကိုရောက်နေပြီဆိုတာအားလုံးသိတဲ့နယ်လို့ထင်ပါတယ်။ကျွန်တော်တို့မြို့သားညညွေဆိုရဟာဒီခရီးအထိအတူကြော်ဖြတ်ခဲ့ကြပြီးဖြစ်ပါတယ်။အခုချိန်ဟာအပြောင်းလဲကြီးလည်းဖြစ်တယ်လို့လမ်းစုံလမ်းကွာလည်းဖြစ်နေတယ်ဆိုတာသတိရကြဖို့လိုပါတယ်။တော်လိုင်းလုပ်တွေကိုပြက်ပြက်သားသားနဲ့ခုန်ပြအားပြည့်လို့မှသာတိုင်းပြည်နယ်လူထုကိုစစ်အာဏာရှင်စနစ်ဆိုးကနေကယ်ထုတ်နိုင်မယ်ဆိုတာသတိရကြဖို့အလေးနက်ထားတိုက်တွန်းချင်ပါတယ်လို့ယာယီသမ္မတကပြောကြားခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့29မြင်းဆောင်2024အစိုးရဖွဲ့စည်းပွဲကိုယာယီသမ္မတဒေါ်လာရှိလာပြည်တော်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းတို့အပါအဝင်ပြည်တော်စုဝန်ကြီးများဒုတိယဝန်ကြီးများတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။အခုတခါICC ကမင်းအောင်လိုင်းကိုဖောက်ထန်ထုတ်ဖို့ရှောက်ထားခြင်းစစ်အုပ်စုကိုအပီးတိုင်းဖြိုလဲနိုင်ဖို့အခွင့်အရေးတစ်ခုအနေနဲ့အသုံးပြုလှုပ်ရှားကြရန်ပြည်တော်စုဝန်ကြီးချုပ်တိုက်တွန်းတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ ICC ကမင်းအောင်လိုင်းကိုဖောက်ထန်ထုတ်ဖို့ရှောက်ထားခြင်းစစ်အုပ်စုကိုအပီးတိုင်းဖြိုလဲနိုင်ဖို့အခွင့်အရေးတစ်ခုအနေနဲ့အသုံးပြုလှုပ်ရှားကြရန်ဒီဇင်ဘာလ3ရက်အစိုးရအဖွဲ့အစည်းအဝေးမှာပြည်တော်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကပြောကြားခဲ့ပါတယ်။ခုဆိုရင်နိုင်ငံတကာရာဇဝတ်ခုံရုံး International Criminal Court ကတရားလိုရှိနေသူကမြန်မာစစ်ကောင်းဆောင်အကြမ်းဖက်သမားမင်းအောင်လှိုင်ကိုရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးဖမ်းဆီးထုတ်ဖို့ရှောက်ထားတယ်ဆိုတဲ့ကိစ္စဟာကျွန်တော်တို့တော်လိုင်းအင်အားစုတွေအတွက်တော့ရိုင်းနေနေတဲ့စစ်အုပ်စုကိုအပိတိုင်ဖြိုလဲနိုင်ဖို့အခွင့်အရေးတစ်ခုအနေနဲ့အသုံးပြုလှုပ်ရှားကြမယ်အချိန်လည်းဖြစ်ပါတယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်အကြမ်းဖက်စစ်အုပ်စုနဲ့အတူဒီကနေ့ချိန်ထိမိုက်တွင်းနဲ့ထဲနေနေကြတဲ့စစ်တပ်အတွင်းကတမတော်သားတွေအကုန်လုံးလဲစစ်ရာဇဝတ်တရားခဏ်နဲ့အတူရှေ့ဆံမလားမိမိမိသားစုမိမိနိုင်ငံအတွက်အကောင်းဆုံးဆုံးဖြတ်ချက်တွေချမလားဆိုတာဒေသကြီးကြီးစဉ်းစားကြရတော့မယ့်အချိန်ဖြစ်တယ်လို့ဝန်ကြီးချုပ်ကထပ်လောင်းပြောကြားခဲ့ပါတယ်ခင်ဗျာအခုဆက်လက်ပြီးပြည်တော်စုဝန်ကြီးဒေါက်တာဒူခေါင်အညာဒေသကတော်လိုင်းစုမှုနယ်မြေများသို့သွားရောက်ပြီးပြည်သူ့ကာကွယ်တပ်ဖွဲ့များနဲ့တွေ့ဆုံခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အညာဒေသကတော်လိုင်းစုမှုနယ်မြေများကိုတွားရောက်ပြီးပြည်သူ့ကာကွယ်တပ်ဖွဲ့များနဲ့တွေ့ဆုံခဲ့တယ်လို့ပြည်တော်စုဝန်ကြီးဒေါက်တာတူးခေါင်ကအတည်ပြုဆိုထားပါတယ်။အညာမြေကတော်လိုင်းစုမှုဒေသတွေဟာကားနဲ့တပတ်ခီးတောင်နေရာစုံမရောက်နိုင်တော့ဘူး။မကြမီဒီထက်ပိုများလာဖို့ပဲရှိပါတယ်လို့ဝန်ကြီးကဆိုပါတယ်။မကြသေးမီကပညာရေးဒုတိယဝန်ကြီးဂျာထွယ်ပန်ကလည်းစီဒီအမ်ပညာရေးဝန်ထမ်းများနဲ့မိသားစုများကိုမြေပြင်ကွင်းဆင်းတွေ့ဆုံခဲ့ပါလိမ့်ခင်ဗျာ။အခုတခါတိုက်ပွဲဝင်နေတဲ့ပြည်သူတွေအားလုံးမကြမီလူခွင့်ရေးထွန်းကားပြီးတရားမျှတလွတ်လပ်တဲ့မြေကိုပိုင်ဆိုင်ကြရမှာဖြစ်တယ်လို့ NUG လူခွင့်ရေးဆိုင်ရာဝန်ကြီးပြောကြားတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။တိုက်ပွဲဝင်နေတဲ့ပြည်သူတွေအားလုံးမကြမီလူခွင့်ရေးထွန်းကားပြီးတရားမျှတလွတ်လပ်တဲ့မြေကိုပိုင်ဆိုင်ကြရမှာဖြစ်တယ်လို့ NUG လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကဒီဇင်ဘာလ3ရက်မှာဆိုရှယ်မီဒီယာမှာပြောကြားခဲ့ပါတယ်။2024ဒီဇင်ဘာလ10ရက်နေ့မှာကြာရောက်မဲ့86ကြိမ်မြောက်ပြည်ပြည်ဆိုင်ရာလူခွင့်ရေးနေဆောင်ဖို့ကိုမြန်မာနိုင်ငံရဲ့လူခွင့်ရေးတက်ကြွလှုံ့ဆော်သူတွေကလူခွင့်ရေးထွန်းကားစီတရားမျှတလွတ်လပ်မြေဆိုပြီးရွေးချယ်ထားပါတယ်။ခါတိတဲ့နေထိုင်ရုံတွေရက်ဆက်ကြမ်းကြုတ်လာတဲ့ဂျမ်းပတ်မှုတွေမီးဖြောက်လို့မရနိုင်တဲ့လူခွင့်ရေးချိုးဖောက်မှုတမိုင်းစိုးတွေကိုဖြတ်တန်းလာခဲ့ရတဲ့ကျွန်တော်တို့ပြည်သူတွေအနေနဲ့အနာဂတ်ကိုလူခွင့်ရေးတွေထွန်းကားပြီးတရားမျှတမှုတွေလွတ်လပ်မှုတွေနဲ့ပြည့်စုံတဲ့အနာဂတ်ကိုထူထောင်လိုချင်တဲ့ဆန္ဒကိုဖော်ပြထားတာပါ။ယုံကြည်ချက်တစ်ခုရှိပါတယ်။တိုက်ပွဲဝင်နေတဲ့ပြည်သူတွေအားလုံးမကြမီလူခွင့်ရေးထွန်းကားပြီးတရားမျှတလွတ်လပ်တဲ့မြေကိုပိုင်ဆိုင်ကြရမှာပါလို့ရေးသားပြောဆိုခဲ့ပါတယ်ခင်ဗျာ။အခုဆက်လက်ပြီးမြန်မာနိုင်ငံကကျွလွန်ခံရသူတွေအတွက်တနေ့မှတရားမျှတမှုတစုံတရာရရှိနိုင်မယ်လို့ IIMMGK ပြောကြားတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံကကျွလွန်ခံရသူတွေအတွက်တနေ့မှတရားမျှတမှုတစုံတရာရရှိနိုင်မယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးရာ IIMMGK Nicholas Kunjan ကပြောကြားပါတယ်။မြန်မာနိုင်ငံကကျွလွန်ခံရသူတွေမြန်မာနိုင်ငံသားတွေကိုကျွန်တော်ပြောချင်တာကတော့အခြေအနေကခက်ခဲနေတယ်ဆိုတာကိုကျွန်တော်တို့နားလည်ပါတယ်။နိုင်ငံတကာတရားမျှတမှုလုပ်ငန်းစဉ်ကအင်မတန်နှေးတာကြောင့်စိတ်ရှုပ်ဖွယ်ကောင်းတာကိုလည်းသိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ဆက်ပြီးစူးစမ်းသွားမှာပါ။အထောက်အထားတွေဆက်ပြီးရှာဖွေစုဆောင်းသွားမှာပါ။ဒီနေ့မှကျွလွန်ခံရသူတွေအတွက်တရားမျှတမှုတစုံတရာရရှိနိုင်မယ်လို့လည်းမျှော်လင့်ပါတယ်လို့ပြောကြားခဲ့ပါတယ်။လက်ရှိမှာထိခိုက်နေတဲ့သူများနဲ့မျက်မြင်သက်သေများရဲ့ထွက်ဆိုချက်ပေါင်း450ကျော်အပါအဝင်ရင်းမြစ်ပေါင်း1000ကျော်ကချက်လက်တွေကိုရရှိထားပြီးနိုင်ငံတကာရာဇဝတ်မှုခုံရုံးနိုင်ငံတကာတရားရုံးနဲ့အာဂျင်တီးနားတရားရုံးရှိရိုဟင်ဂျာဆိုင်ရာအမှုများဆောင်ရွက်နေတဲ့တရားရေးအဏာပိုင်တွေထံအချက်လက်ပေါင်း1000ကျော်နဲ့စီစစ်30ချက်ဖိုင်ပေါင်း100နီးပါးကိုမျှဝေထားပါတယ်ခင်ဗျာ အခုတခါကမ္ဘာငွေကြေးခွာခြားမှုအနေနဲ့အများဆုံးနံပါတ်1နိုင်ငံအဖြစ်မြန်မာစီးရင်ဝင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်2024ခုနှစ်အတွက်ထုတ်ပြန်လိုက်တဲ့2024 Basel AML Index အရကမ္ဘာငွေကြေးခွာခြားမှုအနေနဲ့အများဆုံးနံပါတ်1နိုင်ငံအဖြစ်မြန်မာအဆင့်သတ်မှတ်ခံရပြီးစီးရင်ဝင်လာကြောင်းဆွစ်ဇာလန်နိုင်ငံ Basel Institute of Governance ကစင်ကန်စာထုတ်ပြန်ထားပါတယ်ကမ္ဘာငွေကြေးခွာခြားမှုစောင့်ကြည့်ရေး Basel Institute of Governance Basel AML Index ကနိုင်ငံတွေကိုအညွှန်းကိန်း18ခုနဲ့အကဲခတ်ဆုံးဖြတ်ခဲ့ပြီးအကဲဖြတ်တဲ့အညွှန်းကိန်းများမှာဥပဒေစိုးမိုးမှုနဲ့ဥပဒေများအရေးတွေအကျဉ်းပြတ်ချဆမှုနဲ့လက်ပေးလက်ယူမှုအန္တရာယ်ဗန္ဓာရေးပွင့်လင်းမြင်သာမှုနဲ့နိုင်ငံရေးနဲ့ဥပဒေဆိုင်ရာအန္တရာယ်တို့ပါဝင်တယ်လို့ဖော်ပြထားပါတယ်ကမ္ဘာငွေကြေးခွာခြားမှုအန္တရာယ်အများဆုံးသော10နိုင်ငံမှာအာဆီယံ10နိုင်ငံမှနံပါတ်1မြန်မာပြင်လောင်နိုင်ငံကနံပါတ်6သတ်မှတ်ခံထားရပါတယ်2022ခုနှစ်အောက်တဝါလမှာငွေကြေးခွာခြားမှုနဲ့အကြမ်းဖက်မှုဗန္ဓာရေးဆိုင်ရာစောင့်ကြည့်ရေးဖွဲ့ကြီး FATF ကမြန်မာနိုင်ငံဟာငွေကြေးခွာခြားမှုဆိုင်ရာအရေးယူတိုက်ဖြတ်ရန်မလုံဆောင်ခြင်းအကြမ်းဖက်မှုနဲ့ပတ်သက်တဲ့ဗန္ဓာရေးဆိုင်ရာအရေးယူမှုများမလုံဆောင်ခြင်း FATF ဖွဲ့ကြီးကချမှတ်ထားတဲ့စီးပင်းစည်းကမ်းပေါင်းများတိုင်းလိုက်နာဆောင်ရွက်မှုမရှိခြင်းတိုးတက်မှုမရှိခြင်းများကြောင့်ငွေကြေးခွာခြားမှုနဲ့အကြမ်းဖက်မှုဆိုင်ရာဗန္ဓာရေးများမှာပါဝင်ပတ်သက်တဲ့အမည်ပြနိုင်ငံဖြစ်မြောက်ကိုရီးယား၊အီရန်တို့နဲ့တန်းတူကြေညာခဲ့ပါလိမ့်ခင်ဗျာအခုနောက်ဆုံးပလဲမြုံနယ်စပေးရှောင်းအိမ်တော်စု900ခန်းအားဆန်စီဆောင်အဝတ်ထည်များတွားရောက်ထောက်ပံ့တဲ့တင်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီဇင်ဘာလ3ရက်ပလဲမြုံနယ်စပေးရှောင်းပြည်သူများအတွက်မြို့သားညီညွတ်ရေးဆိုရလူသားစာနာဝန်ကြီးဌာနကထောက်ပံ့တဲ့ရိတ်ခါများနဲ့အလှူရှင်များကလှူဒန်းထားတဲ့ငွေများအားဆန်စီများဝယ်ယူပြီးပလဲမြုံနယ်နဲ့မြိုင်မြို့နယ်ခြေရွာများကိုရောက်ရှိနေတဲ့နေရက်မပြတ်နိုင်သေးတဲ့စပေးရှောင်းအိမ်တော်စု900ခန်းအားဆန်အိတ်80စီဆက်တဘုံပိတ်တာ130ဆောင်အဝတ်ထည်များကိုပလဲမြုံနယ်ပြည်သူ့အုပ်ချုပ်ရေးဖွဲ့ခေါင်းဆောင်နဲ့လူသားစာနာတောင်းဝန်ခံတို့နဲ့လျှက်စစ်တောင်းဝန်ခံတို့ကတပ်ဆိုင်ရာရဲကြီးပအဖပကဖရုတ်ထံကိုတွားရောက်ထောက်ပံ့ပေးခဲ့ပါတယ်။အဖဘက်ကဝိုင်းဝန်းကူညီပေးကြပါသောလူရှင်များဖွဲ့စည်းများအားပလဲမြုံနယ်ပြည်သူ့အုပ်ချုပ်ရေးဖွဲ့အနေနဲ့များစွာကျေးဇူးတင်ဝမ်းမြောက်မှတ်တမ်းတင်အပ်တယ်လို့ဆိုပါတယ်။တလာနီဘကြာနေရမပြောင်းနိုင်သေးပဲစစ်ရှောင်ပြည်သူများအတွက်ကဏ္ဍပေါင်းစုံလူဝဲချက်များရှိနေတဲ့ရှိရာမှာလူရှင်များဖွဲ့စည်းများအနေနဲ့ဆက်လက်ကူညီပံ့ပိုးပေးကြပါရန်ကိုလည်းပြည်သူ့အုပ်ချုပ်ရေးဖွဲ့ပလဲမြုံနယ်ကအသိပေးဆိုထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ Carshal Ru ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
Radio NUG ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်အံလွှင့်ပေးနေပါတယ်အခုဆက်လက်ပြီးကဘာတိုင်းဆုံးမောင်စင်မုံရေးသားထားတဲ့မျက်မှောက်နိုင်ငံရေးအစီအစဉ်တစ်ခုကိုနားဆင်ရမှာဖြစ်ပါတယ်အပြန်လာဟေးလို့အမည်ရပါတယ်လွတ်လပ်ຫນွေဦးကခန်းစားတင်ဆက်ထားပါရဲ့ရှင
်အပြန်လာဟေတရုတ်ကလေးဝန်ကြီးရန်ဖိတ်လိုက်လို့ဟန်မယ်ရှိသေးခွေဘလူးခွေယူကိုဖမ်းဖို့ဝရန်ထုတ်ပတယ်မအားလားခမညာပျော်လို့မဆုံးပြုံးလို့မဝသည်ခင်ကျုံးဖို့ပြင်ခံရတော့တာကလားအင်းလေခွေယူဆိုမှတော့လူထဲထားလို့ပဲဖြစ်ပါမလဲလူစိတ်ရှိသူတိုင်းခွေယူရှင်းကြရသည်ပေါ့မအားလားကဝရန်ပြေဘဝရောက်တာတော့ဘယ်ပြေးရမယ်မှမသိတဲ့နိုင်ငံတကာယာစုဖို့တာခွေဝဲစာရိုဟင်ဂျာအမျိုးသမီးထောင်ချီမတိန်ကျင့်လူတောင်းချီသက်လူသိန်းချီထွက်ပြေးမျိုးနွယ်ကြီးလိုက်ဒုက္ခဘေးကြီးအပုံလိုက်ဆိုက်အောင်လှုပ်ခဲ့တဲ့အမှုတွေအတွက်ကမ္ဘာကျိုးစင်တက်ဖို့ဝရန်ထုတ်ခံရတဲ့မြန်မာစစ်တပ်ဗိုလ်ချုပ်မှူးကြီးဆိုတဲ့မဟာသတ်ဓမြဘွဲ့ဒူးကြီး ਨੇ ဒါကအာနာမသိန်းခင်ကလှုပ်ခဲ့တဲ့ပြစ်မှုတွေအာနာသိန်းပြီးနောက်တပြေးလုံးပတ်သက်မတိန်ကျင့်မိတိုက်ထောင်သွင်းနှိပ်စက်အကောင်းဘာမှမကြံအောင်ဖျက်ထားတဲ့ပြစ်မှုတွေကလည်းဘဲကျိုးစင်ဝင်ရမှန်းမသိအောင်များလွန်းသူရှေ့လျှောက်ယူနန်လောက်တောင်နောက်ဖေးပေါက်ကနေထွက်ရဖို့မသေးကြတော့ဘသူကမှလည်းခွေးဝဲစာနဲ့လက်ဆွဲနှုတ်ဆက်ခြင်းပဲမဟုတ်ယိုယိုခွေးဝဲစာမဟုတ်ခွေးမိတို့ယိုယိုခွေးမိတို့မဟုတ်နှုတ်သီးမဲနှုတ်သီးထဲမလဲတခင့်သွေးအရွှဲသားနဲ့ခွေးဝဲစာမျိုးပြည်တွင်းကလည်းကုလက်နဲ့ကိုပြင်းဖို့တက်တွင်းကလည်းချောင်းရင်ဖြောင်ဖို့ဟော်ခုပြေပကပါလာရင်နှွာဖို့ဒွန်းနရာတစ်ခုလုံးခွေးရီဆုပ်မီးဖုတ်မဲ့သူအပြစ်ဖြင်ကနေပါစပ်တကျင်ရှိုးတန်ဘူးကတ်မဲ့သူတွေချီတရုတ်ကလေးကတော့ UNT Veto 3တာခွေပေးမယ်ပေါ့လေဒါဆိုဒီကောင်ထိုးအပ်မဲ့ဟာနောက်တစ်ခုဘာဖြစ်မလဲသူ့အသက်နဲ့သူ့မိသားစုတာခွေရေးပေါက်ဈေးကကြီးကြီးလာပြီပေါ့အိမ်ကြီးချင်းတွေကနိုင်ငံပိုင်မြေတွေအပေါင်ခံဖို့စောင့်နေကြပြီဒီကောင်အိမ်တိုင်းဖြတ်ရမယ်အခြေဆိုင်လာတာလူတိုင်းသိနေတာပဲလေဟောအခုတိုင်းဘာနဲ့ အလဲအထအလုံးမလဲဒေတာနဲ့အမြည်ရလဲမလားဒီကောင်းကတော့လဲမှာသူကနှပြောက်ကြီးတရှင်လက်ဖွဲ့တဲ့အဆင့်ဆိုတော့ပေးမှာပဲသူဟာမှမဟုတ်တာကိုဝါနဲ့ရှမ်းတော့နှက်ချခံရအောင်မယ်ဒူဝါရဲ့ထူးခြားတဲ့ပြောကြားချက်ကတော့ဝန်ကြီးဝန်ကလေးတွေအိမ်ပြန်လာခဲ့တော့တယ်စစ်ခွေးမြေခဒေတာတွေမှာခြိချကြတော့ဆိုတဲ့သဘောမြေပြင်မှာခြိတင်ဝေဟင်ကပြောတာရမြေပြင်ကိုပတ်မြေပြင်မှာထင်ဟလာတာတွေခံစားလေတရားနာမြေစကားပြောခြင်းရောက်ပြီပေါ့လေတရုတ်ကမင်းအောင်လှိုင်ကအသက်အပေါင်ကြီးတိုင်းပြည်လိုက်ထိုးပေးမဲ့အဆင့်ကိုလည်းညီနေရပြီမဟုတ်လားအစိုးရတရနေနဲ့မမမမစကားပြောခြင်းလည်းရောက်ပြီတိုင်းပြည်အာဏာတစ်စက်မှအထိတ်မခံပါဆိုတဲ့တက်ကြီးကိုလည်းနားဖောက်ရတော့မယ်လေပြန်သာပြန်ခဲ့တော့ရည်သူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပါ
ရေဒီယို NUG မှာဆက်လက်အသံလွှင့်ပေးနေပါတယ်အခုဆက်လက်ပြီးရေဒီယို NUG ရဲ့အင်တာဗျူးကဏ္ဍမှာတော့စစ်ကောင်စီတပ်သားများလက်နက်အမြန်ချရန်ညံပြည်သူကာကွယ်ရေးအဖွဲ့ဝင်ရဲဘော် cross နဲ့ဆက်သွယ်မေးမြန်းချက်ကိုမင်းတီဟန်ကမေးမြန်းတင်ဆက်ထားတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာဟိုလက်ရှိမှာလေဟိုကျွန်တော်တို့ဒေါ်လန်ကြီးကတဖြည်းဖြည်းအချိန်မြင့်လာတာနဲ့အတူပေါ့နော်ကိုဒီစစ်ကောင်စီရဲ့ဟိုတပ်သားတွေပေါ့သူတို့အနေနဲ့အမြန်ဆုံးအလင်းဝင်လက်နက်ချဖို့များလိုအပ်မလားအခုရဲ့အမြင်လေးသိပြရစေခင်ဗျာ
အလင်းဝင်လက်နက်ချဖို့လိုအပ်လားဆိုတော့အဲ့ဒါသူတို့ဘောပေါ်အောင်မူတည်တာလေကျွန်တော်တို့ဘက်ကဘလော့ဒီလုတ်ဆောင်နိုင်စွမ်းနေရှိပြီးတော့အဲသူတို့ဘက်ကနေပြီးတော့ဒီဘောမှာကျွန်တော်တို့ဘက်လုတ်ဆောင်နိုင်စွမ်းဘောမှာသူတို့ဘက်ကနေပြီးတော့အဲဒီအလင်းဝင်မှာဖြစ်မယ်ဆိုတဲ့အတွေ့အကြုံအမြင်တစ်ခုရလာမယ်ဆိုရင်တော့သူတို့ဘက်ကအလင်းဝင်မှာပေါ့ကျွန်တော်တို့အဲ့လိုပဲသုံးသပ်မိတယ်လေ
ဟုတ်ကဲ့ပါအခုဟိုအဲ့ဒါဆိုရင်ဒီစစ်ကောင်စီတပ်သားတွေအများဆုံးအလင်းဝင်လက်နက်ချဖို့ဟိုမဟာဗျူဟာအနေနဲ့ဘယ်အချက်တည်းကအရေးကြီးတယ်လို့အခုမြင်လဲမသိဘူးခင်ဗျ။
ရှင်းပါလေအဲ့ဒါတော့ဟိုဘယ်လိုပြောရမလဲဆိုတော့ဗျာသူတို့ဘက်ကလည်းဒီတရင်ဝင်းတွေကိုကျွန်တော်တို့အဓိကတော့မီဒီယာတွေပေါ့နော်မီဒီယာတွေအဲနောက်တစ်ခါသူတို့ကအခုမီဒီယာဘိုင်းသုံးလို့သူတို့ကြည့်လို့မရခဲ့ဘူးဆိုရင်လည်းအဲစစ်စခန်းတွေနဲ့ပတ်သက်တဲ့နေရာမျိုးတွေပေါ်မှာအတော်လိုက်အင်အားစုတွေအားကောင်းလာတဲ့မှုပေါ်မှာအမှုတည်မယ်နောက်တစ်ခါသူတို့နဲ့ဆက်ဆက်မှုရှိတဲ့နေရာတိုင်းမှာအဲကျွန်တော်တို့တော်လိုက်အင်အားစုတွေကအားကောင်းလာတဲ့အခြေအနေပေါ်မှာသိလာခဲ့မယ်ဆိုရင်တော့သူတို့အလင်းဝင်ဖို့ဟိုအကောင်းဆုံးပဲဖြစ်မယ်လို့ကျွန်တော်မြင်နေပါဘောနော်ဟုတ်
ဟုတ်ကဲ့ပါဟိုလက်ရှိမှာအဲဒီစစ်ကောင်စီတပ်သားတွေရဲ့ဟိုအလင်းဝင်လက်နက်ချတဲ့ဟိုဟာပေါ့နော်အရေးအတွက်ကိုပေါ့အခုအနေနဲ့အားရကျေနပ်မှုရှိရလားဟာနောက်ပြီးတော့ဒီသူတို့အနေနဲ့ဘာကြောင့်များအလင်းဝင်ဖို့နှောက်နေနေတယ်လို့ရောအခုမြင်လဲမသိဘူ
းအလင်းဝင်တဲ့အရေးအတွက်အားကျေနပ်မှုရှိတယ်အလင်းဝင်တဲ့နေရာမှာ2မျိုးရှိတယ်ဗျာဟိုဘယ်လိုပြောမလဲတိုက်နေနေမှာမဟန်တို့ပြန်လာအလံမြူထောင်အလင်းဝင်တာမျိုးတမျိုးရှိတယ်နောက်တော့ဒါသူတို့စိတ်သူတို့ကိုယ်နဲ့ကျွန်တော်တို့ကထွက်ပြေးနေတာပြီးတော့အလင်းဝင်တာမျိုးရှိတယ်ပေါ့နော်ဒါသူတို့စိတ်သူတို့ကိုယ်နဲ့ထွက်ပြေးလင်းဝင်တာမျိုးပေါ်မှာဒီ2029ဒီနောက်ပိုင်းအဖွဲ့တွေနဲ့ပတ်သက်ရင်တော့အားရချင်းနဲ့ပေါ်တော့ရှိတာပေါ့နော်အဲနောက်ပြီးတော့တခြားသောတရားကြီးပေါ့ဒီမှာကျွန်တော်တို့အဲဒီမြောက်ပိုင်းသုံးဘွဲတို့နောက်ပြီးတော့ကျွန်တော်တို့ဒီ AA တို့တခြားသော EAO တွေနဲ့ပြည်တွေရဲ့တရားကြီးရဲ့နေရာတွေမှာကြတော့အဲသူတို့လက်နက်ချတဲ့ပုံစံမျိုးအလင်းဝင်တာမျိုးရှိတယ်နောက်ပြီးတော့ဒီတိုက်ပွဲတွေမှာအလင်းဝင်တာမျိုးရှိတယ်ပေါ့နော်နှစ်ခုလုံးပေါ်မှာတော့အားရသလားဆိုတော့အရန်ကြီးတော့အားမရသေးဘူးပေါ့နော်အရန်ကြီးတော့အားမရသေးဘူး
ဟုတ်ကဲ့ပါကိုဟိုရန်ကုန်တိုင်းအနေနဲ့ကြည့်ရောလက်ရှိမှာသူတို့အနေနဲ့အင်အားတစ်ခုပေါ့လေဒုနဲ့တဲနဲ့ရှိသေးတဲ့အခြေအနေလို့ပြောလို့ရလားကို
ရန်သူဘက်ကအခြေအနေကစစ်နေနာပြင်းနေဖွင့်လာတာများတဲ့အတွက်ဒုနဲ့တဲနဲ့အရင်အားတော့ကျွန်တော်တို့အရင်ပုံစံတော့ဒုနဲ့တဲနဲ့အင်ဂျီအားကြီးတော့မရှိနိုင်မယ်လို့တော့ကျွန်တော်တို့မမြင်ဘူးအဲ့ဒါသူကစဉ်းစားနေတာအစုံဖွင့်လာကြတာကို
ဟုတ်ကဲ့ပါကိုဟိုနောက်ပြီးတော့ဒီအခုအဲ့စစ်ကောင်စီတပ်သားတွေကိုဒီအ мян ဆုံးလက်နက်ချဖို့ရောအခုအနေနဲ့တရင်စကားပါကျင်တာရှင်လည်းပြောပြပါဦးကို
အဓိကကတော့ကျွန်တော်တို့ဒီပြောကျင်တာတော့ဗျာငါတို့လုပ်နေတဲ့အလုပ်ဒီ ပြည်သူကိုကာကွယ်ပေးနေတဲ့အလုပ်ကိုလုပ်နေတယ်လားပြည်သူကိုစိတ်ညစ်အောင်ပြည်သူကိုဒုက္ခရောက်အောင်ပြည်သူဘက်ကနေမကာကွယ်ပြည်သူကိုဒုက္ခဆင်းရဲရောက်အောင်လုပ်နေတာလားဆိုတဲ့ပထမဆုံးအသည့်တစ်ချက်ကိုဝင်မှုတော့လိုတာပေါ့နော်အဲ့ဒါမှခုနငါတို့လောက်ရကငါတို့ဒီခုလုပ်နေတဲ့လောက်ရကမှားနေလားမှန်နေလားအဲ့ပေါ်မှာဟိုသုံးသပ်နိုင်ဖို့လိုတာပေါ့အဲဒီရင်းမြစ်တဲ့သူတွေဆိုရင်တော့အဲဒီအမှန်တရားကိုသိရှိနားလည်ဖို့လိုတာပေါ့နော်အမှန်တရားသိရှိနားလည်လာပြီဆိုရင်တော့အဲသူတို့တွေဒီအလင်းဝင်လာဖို့ကအလွယ်တကူဖြစ်လာပါလိမ့်မယ်အဲကြောင့်မလို့လေမိမိတို့ရဲ့လုပ်နေတဲ့လောက်ရတိုင်းဒီမှန်နေသလားမှားနေသလားပထမဆုံးသိဖို့လိုပါတယ်အမှန်တရားကိုသိပြီးတော့အမှန်တရားအတွက်ဆောင်လမ်းမယ်ဆိုရင်ပြည်သူလူထုကကြိုဆိုနေတဲ့အပြုံးပန်းနေတဲ့ထာဝရရှင်ကိုအေးချမ်းစီမယ်လို့ပဲကျွန်တော်ပြောပြရသေးတယ်
ဟုတ်ကဲ့ပါအခုဖြည့်ဆက်ပြီးတော့လေအခုတကယ်လို့သူတို့လက်နဲ့ချဖို့အဲ့လိုဆက်သွယ်တာတို့ဘာလို့ဆိုရောဟိုအစီအပြေချုံးမှုအောင်ဘလို့များလှုပ်ဆောင်တင်လဲနောက်အခုတို့အဖွဲ့ဝါဆက်သွယ်လာတဲ့ဟိုစစ်ကောင်စီတပ်သားတွေများရှိလားကို
အစီအပြေချုံးမှုစီခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ဒီတော်လိုင်းအင်အားစုတွေမှာတကယ်လို့လာအောင်ဆက်သွယ်ခဲ့ရင်လည်းကျွန်တော်တို့ကအစီအပြေချုံးမှုအောင်စီရင်ဆောင်ရွက်ပေးနိုင်တယ်လို့ဒီ NUG ဘက်ကနေပြီးတော့လည်းကျွန်တော်တို့ပြည်သူရင်ခွင်ဆိုတဲ့နေရာမျိုးတွေရှိတယ်။အဲဒီကနေပြီးတော့လည်းကျွန်တော်တို့ဆက်ပြီးတော့သူတို့စီစဉ်ဆောင်ရွက်လို့ရပါတယ်ဗျ
။ဟုတ်ကဲ့ပါကိုဟုတ်ကဲ့အခုလိုချိန်ပြည့်ပြီးကြားပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ကိုခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပ
ါ။ Video NUG ရဲ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တော်လည်းတက်ဂီတာတစ်ပုဒ်ကိုနားဆင်ရမှာဖြစ်ပါတယ်။တောင်ရင်တုခုမှအဖွဲသားများစုပေါင်းပြီးတည်ဆူထားတဲ့လက်နက်တွေချလို့အမိရတဲ့တော်လိုင်းတက်ဂီတာတပုံးနဲ့ပဲဒီကနေ့ရဲ့မနက်ခင်းနောက်ဆုံးအစီအစဉ်ကနေနှုတ်ဆက်လိုက်ပါရရှင
်ဒီလူဟိုမျက်နှာမူပြီးရှေ့ထွက်ခဲ့ပါလက်နက်ထဲကြီးများလဲထုတ်ထားတရားများသာဘူးသာအနိုင်ရမှာအလံကျူကိုစိုက်ထွက်ခဲ့ပါဒီတစ်ချိန်မှာနောက်ဆုံးခွေးလေးတို့ထွက်Don't need it yeah la la And you know what you are say ta ta And you go town ta like ba
Land that we talk, 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 land that we talk
့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်